ဒီခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူမြို့နယ်အတွင်းကကုလပါကျွေးရနီးမှာစစ်ကောင်စီနဲ့ရခိုင်တပ်တော် AA ကြားပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့ကတိုက်ပွဲဖြစ်ခဲ့ပါတယ်အဲဒီနောက်ဒီနေ့ထိကိုအနီနာချေးရွာတွေကိုစစ်ကောင်စီဘက်ကလေကြောင်းတက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ဇက်တိုက်ပစ်ခတ်မှုတွေလုပ်နေတယ်လို့ကုလပါချေးရွာသားတဦးကပြောပါတယ်
။ဟောဟုတ်ကဲ့ကိုရဲဒီတိုက်ပွဲဖြစ်တာကတော့ဒီစစ်နယ်နေတည်းပဲဖြစ်တယ်။ဒါမဲ့ဒီစစ်တုံးရဲနေနေမနေပါဘူးနော်ဒီတိုက်ပွဲဖြစ်တာတည်းမရှိဘဲနဲ့ဒီတော့ဒီစစ်ကောင်စီကနေပြီးတော့လက်နက်ကြီးတွေနဲ့တိုက်တယ်။နောက်ပြီးတော့ဟို1 2 lane နဲ့လာပြီးတော့ဒီအတွေ့လိုက်ပုံတွေရှာတာလည်းရှိတယ်ကိုရဲ။အော်ဟုတ်ကဲ့ဒီနေ့လေးပဲပေါ့ဒီတိုက်ပွဲဖြစ်တာလည်းမရှိဘဲနဲ့တော့ဒီမင်းစင်နာကြီးလေးကလာဝဲတွေကကြာပြီးတော့သူတို့ဒီလက်နဲ့ကြီးတွေနဲ့တောက်ချောက်ပြည်တယ်အဲနောက်ပြီးတော့ဒီနေပြည်ကလည်းပြည်တယ်နောက်ပြီးတော့ဒီနေ့ဆိုလို့ချင်းနေပြည်ကလည်းပြည်တယ်အမှန်ပုံစံနဲ့ရေတိုင်းရင်ကပြည်တယ်နောက်လည်းနိုင်အခြေခံရှိတဲ့ဒီကတော့တောင်းပေါ်ရတယ်လည်းမကြည့်နေဆိုင်ပြတာတွေတော့ရှိတယ်
အခုလိုပြစ်ခတ်မှုတွေကြောင့်ကျေးရွာ300လောက်ကဒေသခံထောင်ချီဗီလရကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့လည်းသူကပြောပြပါတယ်
။ထွက်ပြေးတာဒီတိုင်းရဲ့ဒေသကြီးတွေနဲ့တောက်လျှောက်ပြည်နယ်တို့ဒီရွာဒေသခံတွေကတော့ကြောက်ပြီးတော့ထိုင်နေရတာတော့မြင်ရပါတယ်။ဒီအဲ့ဒီနားမှာရှိတဲ့ဒီကလဘာရွာကဆိုလို့ရှိရင်တော့ဒီတော်တော်များများထွက်ပြေးတိမ်းရှောင်နေကြတယ်လို့ပြောရတာလည်းရှိပါတယ်။အဲနောက်ပြီးတော့ဒီတခြားဒီကြိုက်သိကေတို့ဒီပြင်ချေတို့
ကုလပါကျေးရွာကနေပြီးတော့ဖေဖော်ဝါရီလ12ရက်နေ့ကလေးကထွက်ပြေးလာတဲ့ဒေသခံတကူကတော့လက်နက်ကြီးတွေကြားရောက်ပေါက်ကွဲမှဆွေးနွေးတာကြောင့်အခုလိုထွက်ပြေးလာတာဖြစ်တယ်လို့ဆိုပါတယ်
။အဲလိုကြောက်တာလေးဆိုတော့အဲ့လိုလက်နက်ကြီးအတန်းတွေအဲ့လိုလေးရင်တန်းတွေဘုံချတဲ့အတန်းတွေဆိုတော့လေဘယ်လိုပြောမလဲ။မြေကြီးပါအဲ့လိုမျိုးတုံခါတလုံးမျိုးဖြစ်တော့အဲ့လိုမျိုးမနေဘူးပေါ့နော်။တရွာလုံးတော့ဆွေးကြည့်ကြတာပဲအဲ့လိုစက်ချင်းရဲ့နေကလေးဟာရယ်စက်ချင်းမနေ့ပိုင်းဖြစ်တယ်နေ့လေးပိုင်းဖြစ်တော့ညပိုင်းညဆက်ပေါ့နော်အဲ့လိုမျိုးညဆက်ဆွေးကြည့်လာတာ
ရခိုင်တောင်ပိုင်းကရံပြဲမြို့နယ်မှာလဲစစ်ကောင်စီဘက်ကလေကြောင်းတက်ခိုက်မှုတွေဇက်တိုက်လုပ်နေပြီးတော့ရံပြဲမြို့ပေါ်ရက်ွက်အတော်များများမီးလောင်ပျက်စီးမှုတွေရှိတယ်လို့ရခိုင်တပ်တော်အင်ဂျင်နီယာထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်မြောက်ပိုင်းမှာတော့ကြောက်တော်မြောက်ဦးမင်းပြားနဲ့ပောက်တော်မြို့နယ်တွေကိုရခိုင်တပ်တော်ကအပီးထိန်းချုပ်ထားပြီးဖြစ်တယ်လို့မြေပုံမြို့နယ်ကစစ်ကောင်စီတပ်တွေလည်းမြို့ကိုဆွန့်ခွာသွားကြတယ်လို့အင်ဂျင်နီယာကထုတ်ပြန်ထားပါတယ်ဒါအပြင်ဒီလာတွင်စစ်ကောင်စီရေတပ်တင်မောင်၅စင်းကိုအေဘက်ကတိုက်ခိုက်ဖျက်ဆီးနိုင်ခဲ့တယ်လို့မောင်းတော်နဲ့ရသေးတောင်မြို့နယ်တွေကတပ်စခန်းတော်များကိုလည်းရခိုင်တပ်တော်အေကသိမ်းပိုက်ထားပြီးဖြစ်တယ်လို့သိရပါတယ်။လက်ရှိမှာတော့ရခိုင်မြောက်ပိုင်းကမြို့နယ်တချို့နဲ့တပ်စခန်းတွေအားလုံးနှိပါဆုံးရှုံးနေတဲ့စစ်ကောင်စီအနေနဲ့ရခိုင်တောင်ပိုင်းမှာအင်အားဖြည့်တင်းမှုတွေရှိနေတာကြောင့်ရခိုင်တောင်ပိုင်းမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်လာနိုင်တယ်လို့ဒေသခံနိုင်ငံရေးသမားတွေကပြောဆိုနေကြပါတယ်ခင်ဗျာ။ကျွန်တော်တားညိဦးပါ။